ရှိတဲ့နိုင်ငံကိုပြီးရတဲ့နှစ်အတွင်းစံချိန်တင်ရောက်လာတဲ့နိုင်ငံကြီးခလုံးခွင့်ရဖို့ကြိုးစားနေသူတွေကလူဦးရေ 8,000 လောက်ကိုဌာနရင်းတွေကိုပြန်ပို့ဖို့စီစဉ်နေတယ်လို့ရှိတဲ့ကပြောဆိုလိုက်ပါတယ်ပြန်ပို့မယ်ဆိုတဲ့အရေးအတွက်ကစီးရီးယား၊ Iraq နဲ့ Afghanistan စစ်ပွဲတွေကနေထွက်ပြေးလာကြပြီးစီးရီးနိုင်ငံတွင်းကိုဝင်ရောက်ခဲ့ကြတဲ့လူပေါင်း 36,300 နဲ့ကထောက်ဝယ်နေပါရှိပါတယ်။နိုင်ငံသားခလုံးခွင့်လျှောက်ထားမှုတွေပယ်ချခံထားရတာကြောင့်စစ်ပွဲဒုက္ခသည်တွေကိုပြန်ပို့မှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီး Anders Yagman ကစီးရီးသတင်းစာတစ်စောင်ကိုပြောဆိုခဲ့တာဖြစ်ပါတယ်။လျှောက်ထားမှုပယ်ချခံရသူတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်နိုင်ငံတွင်းကနေထွက်ခွာသွားနိုင်ပြီးဒါမှမဟုတ်ရင်တော့အတင်းအကျပ်ပြန်ပို့ခံရမှာဖြစ်တယ်လို့ဆိုပါရယ်ဆွေဒင်နိုင်ငံရဲ့ကာလာရှိတီရှိခဲ့တဲ့နေဆက်တွေဖွင့်လှစ်ထားရေးမူဝါဒကြောင့်စစ်ပီးဒုက္ခသည်တွေအများဆုံးဝင်ရောက်လာတဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါရယ်ဒါပေမဲ့ဒုက္ခသည်များပြားဝင်ရောက်လာတာကြောင့်နေဆက်တွေကိုထိန်းချုပ်ပြီးနောက်ထပ်ရောက်ရှိလာသူတွေကိုမှတ်ပုံတင်စစ်ဆေးဖို့ဆွေဒင်အစိုးရဘက်ကမဖြစ်မနေလှုံ့ဆော်လာတာဖြစ်ပါရယ်တစ်ချိန်တည်းမှာရယ်ဂရိနိုင်ငံဆမိုးစ်ကျွန်းအနီးမှာပင်လယ်ပြင်မှာရွှေပြောင်းဝင်ရသူတွေရဲ့လှေစင်းနှိမ့်မြုပ်တာကိုဒီကနေ့ကယ်ဆယ်ခဲ့တာမှာကလင်းငယ်အများစုအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ပါတယ်။လူ10ဦးကိုတော့အသက်ရှင်လျက်ကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။မနေ့ဗုဒ္ဓဟူးနေ့ကခော့စ်ကျွန်းအလွန်ပင်လယ်ပြင်မှာလှေစင်းနှိမ့်မြုပ်ခဲ့ပြီးကလင်းငယ်2ဦးအပါအဝင်သေဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုဆယ်ယူရရှိခဲ့ပါတယ်ခင်ဗျာ။